Syria နိုင်ငံရဲ့အချက်အချာမျိုးဖြစ်တဲ့ Homs မြို့ရဲ့ရပ်ကွက်တော်တော်များများကိုအစိုးရတပ်ဖွဲ့ဝင်တွေကစနေနေ့မှာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်ဒေသတွေမှာပိတ်မိသူတွေကိုဆေးဝါးနဲ့အစားအစာဖြန့်ဝေပေးဖို့ကြိုးစားနေတဲ့ကြက်ချင်ဒီအဖွဲ့ဝင်တွေနဲ့အာဏာပိုင်တွေကြားမှာမပြေလည်မှုတွေဖြစ်နေပါတယ်။တမရဘာရှောအယ်အာဆတ်ရဲ့တစ္ဆာခံတပ်တွေက Homs မြို့တွင်းကအနည်းဆုံး4နေရာကိုမော်တာတွေနဲ့ပစ်ခတ်နေတယ်လို့တက်ကြွလှုပ်ရှားသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ဒဏ်ရာရသူအရေအတွက်ဘယ်လောက်ရှိတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။အဲ့ဒီလိုမြို့ထဲမှာပိတ်ပြီးနေတဲ့ဒုက္ခရောက်နေတဲ့ပြည်သူတွေအတွက်လူသားချင်းစာနာတဲ့ကူညီမှုပေးမယ်။လူသားတွေဝင်ရောက်ကူညီခွင့်ရရှိရေးကုလသမဂ္ဂထွေထွေတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကစီးရီးယားနိုင်ငံကိုတောင်းဆိုလိုက်ပါတယ်။တပ်ဖြတ်မှုတွေမတရားဖမ်းဆီးချုပ်နှောင်မှုတွေညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းရထားတယ်လို့မစ္စတာဘန်ကီမွန်ကပြောပါတယ်။တိုက်ပွဲတွေဖြစ်တဲ့ Homes မြို့အတွင်းဘာဘာအင်မာကိုဆေးဝါးနဲ့လူသားချင်းစာနာတဲ့အကူအညီထောက်ပံ့တွေပေးရမှာပိတ်ပင်ခံနေရတယ်လို့ ICRC နိုင်ငံတကာကြက်ချင်ဤအသင်းကပြောပြီးတဲ့နောက်အတွင်းမှုချုပ်ဘန်ကီမွန်ကအခုလိုမှတ်ချက်ပေးပြောဆိုသွားတာပါ။လက်ရှိစီးရီးယားနိုင်ငံရဲ့အခြေအနေဟာပြည်တွင်းစစ်ဖြစ်မဲ့အန္တရာယ်အလားအလာကျရောက်နေပြီလို့လည်းအတွင်းမှုချုပ်ကသတိပေးခဲ့ပါတယ်။တွေးရက်တန်ယုံမှုတွေကိုအဆုံးသတ်နိုင်ဖို့နိုင်ငံတကာအနေနဲ့ညီညွတ်ညွတ်အရေးတကြီးတုံ့ပြန်ကင်တွယ်သွားရမယ်လို့လည်းမစ္စတာဘန်ကီမွန်ကပြောဆိုလိုက်ပါတယ်ခင်ဗျာ။